မြောက်ကိုရီးယားနိုင်ငံမှာတနင်္ဂနွေနေ့မှာထင်းထင်းခံရပြီးတဲ့နောက်အမေရိကန်ကောလိပ်ကျောင်းသားအော်တိုဝမ်ဘီယာတည်ဆုံးမှုဟာအလွန်ဆိုးရတဲ့ဖြစ်ရလို့သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပြီးတကယ်လို့သူသာအမေရိကန်နိုင်ငံကိုဆော့ပြီးပြန်ရောက်လာခဲ့ရင်အချင်းကြီးဟာတမျိုးတစ်ပုံပြောင်းလဲသွားနိုင်ကြောင်းပြောပါတယ်အော်တိုအခုလိုတည်ဆုံးသွားတာဟာဆိုးရတဲ့ကိစ္စဖြစ်ကြောင်းဒါမျိုးနောက်ထပ်ဘယ်တော့မှမဖြစ်တင်ကြောင်းပုံမှန်လင်းလင်းပြောရရင်သူသာဆော့ပြီးအိမ်ပြန်ရောက်လာခဲ့ရင်ရလဟာတမျိုးတစ်ပုံပြောင်းလဲသွားနိုင်ကြောင်းသူမိသားစုနဲ့သူစကားပြောခွင့်ရခဲ့ပြီးသူမိသားစုဟာမယုံကြည်လောက်เสียအတွေ့အကြုံတွေကိုဖြတ်တန်းခဲ့ရကြောင်းဒါပေမဲ့အော်တိုကိုအစိုးရတွေကအိမ်ကိုပြန်ခေါ်လာခဲ့တင်ကြောင်းသမရထွန်းကအိမ်ပြန်လာမှတင်းနောက်တွေကိုပြောပါတယ်အသက်22နှစ်အရွယ်အော်တိုဝမ်ဘီယာဟာမြောက်ကိုရီးယားနိုင်ငံမှာတနည်းကွန်းဒီဘောလောက်ထင်းထင်းခံခဲ့ရပြီးတဲ့နောက်အိုဟိုင်းပြည်နယ်ဆင်ဆနတီမြို့မှာရှိတဲ့သူ့အိမ်ကိုပြန်ရောက်လာပြီးတင်းနှစ်ပတ်မပြည့်ခင်တင်းလန်တွေကတည်ဆုံသွားခဲ့တာပါအော်တိုဟာသူ့ရဲ့ခီးစဉ်ကိုဆုံးခန်းတိုင်အောင်ရှောင်းလန်းခဲ့သူဖြစ်ကြောင်းနဲ့မကွဲလွန်ခင်မှာငြင်းချမ်းစွာရှိနေခဲ့ကြောင်းသူမိဘကကြေညာချက်ထုတ်ပြန်ပါတယ်အော်တိုအခုလိုတည်ဆုံသွားတာကိုကြည်ကျင်အားဖြင့်မြောက်ကိုရီးယားကကင်ဂျုံအုံအစိုးရအနေနဲ့လူခွင့်ရေးကြေကြေပြန့်ပြန့်ချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့အပေါ်နိုင်ငံတကာအသံဝင်ကပြန်ပြီးအာရုံစိုက်စရာဖြစ်လာခဲ့ပါတယ်